ကမ္ဘာတဝန်းစီးရဲမွေးတည်မှုတိုက်ဖြစ်ရင်ကျန်းမာရေးအဆင့်အတန်းမြင့်မားအောင်ကြိုးပမ်းရမှာရရှိနေတဲ့တိုးတက်မှုတွေဟာကိုဗစ် -19 ကြောင့်နှိမ့်ခွေးသွားခဲ့ရတယ်လို့နှစ်စဉ်ထုတ်ပြန်တဲ့ Goalkeepers အစီရင်ခံစာကဖော်ပြပါတယ် Microsoft ကုမ္ပဏီကိုတည်ထောင်သူ Bill Gates နဲ့ဇနီးတို့တည်ထောင်ထားတဲ့ Bill and Melinda Gates Foundation အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာကမ္ဘာတဝန်းလူ38တန်းနီးပါးဟာကိုဗစ် -19 ဖြစ်ချိန်ကဆလုဆင်းရဲခြင်းတွေကိုကြားရောက်ခဲ့ရတယ်လို့ဖော်ပြထားပါတယ်။ဝက်တဲ့ရောဂါနဲ့ဆုံဆုံနာကာကွယ်ဆေးထိုးခွင့်ရတဲ့ကလေးအကြီးတွေဟာလည်းမိနစ်ကစံချိန်တင်80ရာခိုင်နှုန်းရှိရာကနေ2020ပြည်နှစ်မှာ80ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။ရက်သက်တပတ်25ဘက်အတွင်းမှာ25နှစ်လောက်နောက်ကျခဲ့ရတယ်လို့လည်းကုလသမဂ္ဂရဲ့စင်စစ်မပြတ်ဖွံ့ဖြိုးတိုးတက်ရေးညီမှန်းချက်တွေကိုပုံမှန်မှတ်တမ်းတင်ကြီးတာတဲ့အဲဒီ Goalkeepers အစီရင်ခံစာမှာဖော်ပြပါတယ်။တကဘာလုံးအတိုင်းအတာအရ COVID-19 ကူးစက်ခံရသူစုစုပေါင်းတန်း30နီးပါးရှိနေပြီးတည်ဆုံးသူအရေအတွက်ဟာလဲ63,000နီးပါးရှိနေချိန်မှာနိုင်ငံအတော်များများမှာကူးစက်မှုမြင့်တက်နေရကိုကြုံတွေ့နေရတဲ့အတွက်တင်းကျပ်တဲ့အသွားအလာပိတ်ပင်မှုတွေပြန်ပြီးတော့ချမှတ်နေကြပါတယ်။ဣသရေလနိုင်ငံမှာဂျူးဘာသာရေးနှစ်တကူပွဲတော်ကျင်းပဖို့ရှိနေတဲ့ကြားကသုံးသက်ကြအသွားအလာပိတ်ပင်ကြောင်းဝန်ကြီးချုပ်ဘန်ဂျမင်နေတင်ယာဟုကတင်ပြအနေနဲ့ကညင်ကြခဲ့ပါတယ်။ကျောင်းနေစားတောက်ဆိုင်တွေဇီးဝေစင်တာတွေနဲ့ဟိုတယ်တွေအလုံးပေးရမှာဖြစ်ပြီးဣသရေလပြည်သူတွေအင်္ဂါနေမီတာ900အတွင်းနေထိုင်ရမှာဖြစ်တယ်လို့အင်္ဂလိပ်လူ10ဦးနဲ့အင်္ဂလိပ်လူ20သာစုဝေးခွင့်ရမှာဖြစ်ပါတယ်ရှင်။